တန်းမျိုးသားလူမျိုးရေးတက်မြော TNL ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့မှာစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူ9ယောက်ထပ်မံတေဆုံးခဲ့တဲ့ကြောင်းဒေသခံတွေကပြောပါရယ်မကြသေးခင်ရက်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့လာရှုမြို့မှာတော့လက်တလောငြိမ်သက်နေတဲ့အတွက်ကြောင့်ဒေသခံတချို့ဟာကြံရှိနေတဲ့ပစ္စည်းတွေပြန်လည်သယ်ယူရတာရှိနေပါတယ်စီရေးတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြပေးပါမယ်ရှင်
TNL ထိန်းချုပ်ထားတဲ့ကုတ်ခိုင်မျိုးရှိရက်ကွက်၅ဇေကိုဒီနေ့ညနေ၃နာရီခန့်ကစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်လူ၅ဦးသေဆုံးပြီး၁ဦးဒဏ်ရာရရှိခဲ့ကြောင်းကယ်ဆယ်ဆောင်နေသူတို့ကပြောပါတယ်
။အခုဒီဈေးဈေးချေဒီတော့လမ်းမဘေးကိုဈေးဝင်းနာမှာနေသွားတာဗျာ။တို့တော့တရားကိုတရားကဒဏ်ရာရတရားဒဏ်ရာ၅ရောက်ပြီ။အဲလူကြီးတက်ကတော့ကျွန်တော်အုပ်ဖွဲ့တွေမှာကိုလုံးဝကြတော့ဒီမှာဆက်ရောင်းနေတော့မနေဘူးခင်ဗျ။
ညနေ9နာရီခန့်အချိန်ထိမီးလောင်နေတဲ့ဈေးကိုဝိုင်းဝန်းငိမ့်သက်နေရတယ်လို့အနည်းဆုံးဆိုင်ခန်း10ခန်းထက်မနေမီးလောင်နေကြောင်းလူအထိကိအသေးပြောင်းနေပျက်စီးမှုစဉ်အတိအကျကိုတော့ကောက်ယူနိုင်တာမရှိသေးကြောင်းပြောပါတယ်။ TNL ကတော့ကုတ်ခိုင်မျိုးရက်ကွက်9ဈေးဘက်မှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီကဘုံ9လုံးပစ်ခတ်တိုက်ခတ်ခဲ့တာကြောင်းနေအိမ်2လုံးဘုံစားထိမှန်မီးလောင်နေကြောင်းသတင်းထုတ်ပြန်ထားပါတယ်။ကုတ်ခိုင်မျိုးဟာတစ်တုံညာနှစ်ခွန်စစ်စေးရဲ့ပထမပိုင်းကာလဒီနှစ်ဇန်နဝါရီလ9ရက်နေ့မှာ TNL ကတင်ယူထားတာဖြစ်ပါတယ်။တစ်ချိန်တည်းမှာမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော်ခေါ် MMDAA ကိုကန့်ပူပေါင်းတပ်ဖွဲ့တွေကအရှိမျောက်တိုင်းစစ်ဌာနချုပ်ကိုပြီးခဲ့တဲ့သတင်းပတ်ကုံမှာပဲတင်းယူလိုက်ကြောင်းကြေညာခဲ့ပါတယ်။လာရှိုးမြို့ကိုထိန်းချုပ်ပြီးတဲ့နောက်တင်းရှောင်နေတဲ့လာရှိုးမြို့ကန်အချို့ဟာမိမိနေအိမ်ကကြံရှိနေတဲ့အရေးကြီးပစ္စည်းတွေပြန်လည်ယူဆောင်တာတွေရှိနေကြောင်းစစ်ရှောင်နေသူလာရှိုးမြို့ကန်သူကပြောပါတယ
်။ဝင်နေဆရာဝင်နေကိုကန့်နေလဲအဝင်ခံနေပြီ။မိကျလဲရတယ်ဝင်ပြီးတော့ဖက်ချင်လဲရတယ်ကိုအိမ်ကိုသွားချင်လဲရတယ်ဟိုတခုတွေတအားပေါ်လို့ဟိုတော့ဒီလိုမဖြစ်သေးနိုင်ဘူးတဲ့ငါမင်းဒီမိကြပေါ့အဲ့လိုပြောတယ်တဲ့
လက်ရှိအချိန်ကာလမှာတော့ညီနောင်မဟာမိတ်အဖွဲ့တွေထိန်းချုပ်ထားတဲ့မျိုးတွေကိုစစ်ကောင်စီတပ်ကလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိနေတာကြောင့်နေအိမ်ကိုပြန်ပြီးမနေသင့်သေးကြောင်းလဲဆက်ပြောပါတယ
်ဘယ်ဒီအချိန်မှာဘလို့မှပြန်နေလို့မသင့်သေးတဲ့အချိန်ဖြစ်တယ်ခုကတိမ်ဝါပြီးတဲ့နေရာကိုတပ်ကလည်းနေနဲ့ကျဲတဲ့အချိန်မှာကိုပါရောပြီးတော့ပြန်ဝင်နိုင်တယ်မပြန်ပြီမဟုတ်ဘူးကျွန်တော်အနေနဲ့ပြောရင်တော့
လာရှိုးမြို့တွင်းမှာကြံနေသူတွေလည်းထပ်မံထွက်လာနေတာတွေရှိနေကြောင်းနဲ့မိုင်းရဟိုရဘက်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေကြောင်းပြောပါရတယ်။ဩဂုတ်လ1ရက်နေ့ည7နာရီကနေ2ရက်နေ့မနေ့တနင်္ဂနွေအချိန်အတွင်းမှာ MMDA ထိန်းချုပ်ထားတဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကင်မြို့တုံချိန်ဒေသနဲ့အမှတ်1ပြည်သူစင်းရုံအနီးမှာဘုံ6လုံးကျဲချတာကြောင်းလုံခြုံရေးတူတည်ဆုံးပြီးပြည်သူအများပြားထိခိုက်ဒဏ်ရာရခဲ့ကြောင်း MMDA ကသတင်းထုတ်ပြန်ထားပါတယ်။ MMDA ထိန်းချုပ်ထားတဲ့လောက်ကင်နဲ့တိန်းနီမြို့မှာဒီလ2ရက်နေ့အထိစစ်ကောင်စီဘက်ကလေကြောင်းကနေ6ချိန်တိုက်ခိုက်ခဲ့တာကြောင်းအရက်သား15ဦးတည်ဆုံးပြီးစာတင်ကြောင်းဖျားကြောင်းနဲ့ဆေးရုံတွေပျက်စီးခဲ့ကြောင်းလည်းဖော်ပြထားပါတယ်။လာရှိုးမြို့ကန်တွေကတော့လာရှိုးမြို့ဟာအရှိမျောက်တိုင်းစစ်ဌာနချုပ်အခြေဆိုင်ရာမြို့ဖြစ်တာကြောင်းလောက်ကင်သိန်းဒီနဲ့ကုတ်ခိုင်မျိုးတွေတဲ့ပုံမပြင်းထန်တဲ့တုံ့ပြန်မှုတွေကိုစစ်ကောင်စီဘက်ကဆောင်းလာနိုင်ကြောင်းတုံ့တက်တာတွေလည်းရှိနေပါတယ်။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဇူလိုင်လ3ရက်နေ့ကစတင်ခဲ့တဲ့လာရှိုးမြို့တိုက်ပွဲမှာအကြမ်းဖက်တောင်းကျမ်းသူတွေဘက်ကလူနေရက်ွက်တွေအတွင်းမှာပါ short tight down drop ဘုံတွေယာနဲ့ချီအတုံးပြုတ်ခဲ့ကြောင်းနဲ့အရက်သားပြည်သူယာနဲ့ချီတိတ်ဆောင်းအောင်ကြောင်းလေပြောဆိုထားပါတယ်။လာရှိုးတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်ဖွဲ့ထိတ်တန်းအရာရှိတွေနဲ့အဆက်အသွယ်ပြတ်တောက်နေပြီးဖမ်းဆီးခံသူအချို့ရှိတဲ့အကြောင်းသတင်းတွေရရှိထားတယ်လို့လည်းပြောပါတယ်။ဒီအပိုင်းတွေမှာတော့နောင်ချိုနဲ့ကြောင်မဲမျိုးနယ်တွေအတွင်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာတွေလည်းရှိနေကြောင်း TNN တွေကလည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။